ယမန်နိုင်ငံမှာဆာဒီအစိုးရဦးဆောင်တိုက်တည်တဲ့စစ်ပွဲမှာအမေရိကန်ပါဝင်မှုအဆုံးသတ်ရေးဥပဒေကြမ်းကိုအမေရိကန်အလက်ထက်လွှတ်တော်မှထောက်ခံမဲ63မဲကန့်ကွက်မဲ38မဲနဲ့ပုံထုံးနေတော့ကအတီးပြုတ်ခဲ့ပါတယ်ဒီမဲခွဲထောက်ခံမှုကိုကြည်ချင်းဖြင့်ဆာဒီအာရေဗျနိုင်ငံနဲ့ပတ်သက်လို့လွှတ်တော်အမတ်တွေနဲ့အင်ဂျီရောဂျားမှသဘောထားကွဲနေပြီဆိုတာကိုပြသနေပါတယ်။ထရမ့်အစိုးရရဲ့အမျိုးသားလုံခြုံရေးထိပ်တန်းတာဝန်ရှိသူ2ယောက်ကယမန်စစ်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုအထက်လွှတ်တော်ကိုတကပိတ်ရှင်းလင်းပြောကြားခဲ့ပေမဲ့ဒီစစ်ပွဲကနေအမေရိကန်ထွက်ဖို့လွှတ်တော်အမတ်တွေဆုံးဖြတ်ခဲ့ကြတာပါ။တူရကီနိုင်ငံကဆာဒီကောင်စစ်ဝင်ရုံးထဲမှာဆာဒီသတင်းတောက်ဂျမာကရှိုဂျီအသက်ခံခဲ့ရတာ2လနီးပါးရှိလာနေပေမဲ့ဆာဒီအစိုးရနဲ့အမေရိကန်အစိုးရကြားသမိုင်းဝင်ရင်းနှီးတဲ့ဆက်ဆံရေးကိုထိမ့်သိမ်းထားဖို့လိုတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုရောကာကွယ်ရေးဝန်ကြီးဂျင်မက်တစ်ကပါတိုက်တွန်းခဲ့ပါတယ်ယမန်နိုင်ငံကဟူသီသဘုံတွေကိုဆာဒီဥဆောင်ခြေမုံတဲ့စစ်စင်ရေးမှာအမေရိကန်ကထောက်ခံပံ့ပိုးဖို့လိုတယ်လို့လည်းပြောနေပါဗျ။အထက်လွှတ်တော်အမတ်တွေကိုဒီကပိတ်ရှင်းလင်းပြောကြားပွဲမှာ CIA အကြီးအကဲဂျီနာဟက်စ်ဘောမပါတဲ့အတွက်ကိုလည်းဒီမိုကရက်လွှတ်တော်အမတ်တွေရော Republican အမတ်တွေပါတော်လေးမကြေမနက်ဖြစ်ခဲ့ပါဗျ။အမေရိကန်ပြည်ထောင်စုမှနေထိုင်တဲ့သတင်းတောက်ကရှိုဂျီကိုလောက်ကြံဖို့အတွက်ဆာဒီအင်ရှစ်မင်သားမိုဟာမက်ဘင်ဆယ်မန်အမိန့်ပေးခဲ့တာလို့ CIA ကစုံစမ်းမှုတွေအရသိရကြောင်းထုတ်ပြန်ခဲ့ပါဗျ။